တော်တာရှင်များခင်ဗျာအခုတစ်ပတ်မှာတော့စိုက်ပျိုးမြေကိုအချားနှီးနဲ့မသုံးဘူးတင်းတင်းကြပ်ကြပ်ဆောင်ရွက်လာရမှာမမျှော်လင့်မဲလေယာဉ်လုပ်ငန်းတိုးတက်ရေးကိုပြန်ပြီးထိခိုက်လာတာတွေရှိနေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့မေလကုန်ပိုင်းမှာဒနိပြူကတောင်တူတူးစီကိုစိုက်ပျိုးမြေကိုအချားနှီးနဲ့အသုံးပြုနေတာရပ်တန့်ပေးဖို့ဆိုပြီးတက်ဆိုင်ရာကအကြောင်းကြားစာပို့လာပါတယ်။အဲ့ဒီတောင်တူကသူ့ပိုင်တဲ့လမ်းမြေပေါ်မှာထွန်ဆက်စခန်းဆောက်ထားတာဖြစ်ပါတယ်။မြို့နယ်လေယာမြေစီမံခန့်ခွဲမှုအဖွဲ့ရဲ့အကြောင်းကြားစာမှာပါတာကတော့2012ခုနှစ်လေယာမြေဥပဒေပုံမှန်30အရလေယာမြေကိုအချားနှီးနဲ့အသုံးပြုနေတာကိုရန်တန့်ပေးဖို့ဆိုပြီးပြောထားတာပါလမ်းမြေပေါ်မှာဆောက်ထားတဲ့ထွန်းဆက်စခန်းကို14ရက်အတွင်းဖြတ်ပေးဖို့လမ်းမြေကိုတီးနှံစိုက်ပျိုးထုတ်လုပ်မှုအတွက်ပဲအသုံးပြုဖို့နဲ့မလိုက်နိုင်ရင်လေယာမြေဥပဒေပုံမှန်35နဲ့တရားစွဲမယ်ဆိုပြီးဖော်ပြထားပါတယ်ဒီဆောင်မမှာအဓိကတင်ပြလိုတဲ့ရည်ရွယ်ချက်ကလေယာမြေကိုစိုက်ပျိုးရေးအတွက်ပဲအသုံးပြုဖို့ဆိုပြီးတက်ဆိုင်ရာကတင်းတင်းကြပ်ကြပ်ဆောင်ရွက်လာတာကရေပုံရအနေနဲ့မှန်ပါတယ်။လှုပ်ဖို့လိုအပ်နေတဲ့ကိစ္စလည်းဖြစ်ပါတယ်။ဒါပေမဲ့မြေပြင်ရဲ့လက်တွေ့အနေအထားကိုတေချာမလေ့လာပဲလုပ်ရင်လေယာလုပ်ငန်းတိုးတက်ရေးအတွက်လုပ်တဲ့ဟာကလေယာလုပ်ငန်းတိုးတက်ရေးကိုပြန်ပြီးကြက်ရိုက်တဲ့ကိစ္စတွေဖြစ်လာနိုင်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်ဆောင်မအစပိုင်းမှာတင်ပြခဲ့တဲ့ဒနုပြူမြို့နယ်မှာလေမြေပေါ်မှာဆောက်ထားတဲ့ထွန်းဆက်စခန်းကို14ရက်အတွင်းဖြတ်မပေးရင်တရားစွဲမယ်ဆိုတဲ့ဖြစ်ရပ်ကထင်သာမြင်သာနမူနာတစ်ရပ်ပါ2012ခုနှစ် AB မှာအစ်စ်ပြဋ္ဌာန်းခဲ့တဲ့လေယာမြေဥပဒေဟာအရင်ကဥပဒေအဟောင်းနဲ့စာရင်တောင်သူလယ်သမားတွေအတွက်အခွင့်အလမ်းအစ်စ်တွေအများကြီးပါဝင်လာပါတယ်လေမြေကိုတရားဝင်ပေါင်နှံခွင့်ရောင်းချခွင့်အမွေပေးပိုင်ခွင့်တွေရှိလာပါတယ်လေယာမြေပေါ်မှာခွင့်ပြုသီးနှံဖြစ်တဲ့စဘာအစာဒီပြင်သီးနှံပြောင်းလဲစိုက်ပျိုးခြင်းရင်သီးနှံပြောင်းစိုက်ခွင့်ကိုတရားဝင်လျှောက်လို့ရလာပါတယ်ဒါပေမဲ့2012ခုနှစ်လေယာမြေဥပဒေကလေယာမြေကိုစိုက်ပျိုးရေးကလွဲပြီးဒီပြင်လုပ်ငန်းလုပ်ကင်တာကိုတော့ခွင့်ပြုမထားပါဘူးဥပဒေကြောင့်အရလေမြေပေါ်မှာစိုက်ပျိုးရေးကလွဲပြီးဒီပြင်လုပ်ငန်းလုပ်ကင်ခွင့်ကိုတရားဝင်ခွင့်မပြုပေမဲ့လက်တွေ့မြေပြင်အနေအထားမှာဒီပြင်လုပ်ငန်းလုပ်နေတာတွေအများအပြားရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးဥပမာတွေဆက်ပြောပါမယ်။ရန်ကုန်တိုင်းအပါအဝင်တိုင်းနယ်ပြည်နယ်တော်တော်များများမှာလမ်းမြေတွေကိုပေ20ပေ60ပေ40ပေ60အကွက်တွေဖော်ပြီးလူနေဖို့ရောင်းနေကြပါတယ်။ Facebook ပေါ်မှာပေါ်ပေါ်တင်တင်ကြော်ညာပြီးရောင်းနေကြတာတော်တရှင်တွေလည်းသိကြပါလိမ့်မယ်။နောက်ထပ်တစ်မျိုးကတော့လမ်းမြေတွေပေါ်မှာကန်တွေတူးပြီးငါးတွေပစွန်တွေမွေးထားကြတာဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းမှာစိုက်ပျိုးမြေပေါ်မှာတူးထားတဲ့ငါးကန်ပစွန်ကန်စုစုပေါင်းဧက၄သိန်းခွဲ၅သိန်းလောက်ရှိပါတယ်ဒီပြင်တစ်မျိုးကတော့ဒီဆောင်းပါးရဲ့အစပိုင်းမှာနမူနာအဖြစ်တင်ပြထားခဲ့တဲ့အေယာဝတီတိုင်းဒနုပြူမြို့နယ်ကဖြစ်ရပ်မျိုးတွေပါလမ်းမြေပေါ်မှာစိုက်ပျိုးရေးမဟုတ်ပေမဲ့စိုက်ပျိုးရေးလုပ်ငန်းနဲ့ဓာတ်ရိုက်သက်ဆိုင်တဲ့အလုပ်တွေလုပ်ဖို့အဆောက်အုံလေးတွေစောက်ထားကြတာမျိုးပါဆက်လက်ပြီးလေယာမြေတွေပေါ်မှာလုပ်နေတဲ့စိုက်ပျိုးရေးမဟုတ်တဲ့လုပ်ငန်းတွေကိုဘယ်ဟာကိုခွင့်ပြုသင့်လဲဘယ်ဟာကိုခွင့်မပြုသင့်ဘူးလဲဆိုတာကိုဆွေးနွေးပါမယ်။ဒါနဲ့ပတ်သက်ပြီးဖြစ်သင့်ဖြစ်ထိုက်တာကတော့လေမြေပေါ်မှာလုပ်နေတဲ့လုပ်ငန်းတွေဟာစိုက်ပျိုးရေးလုပ်ငန်းကိုအကျိုးရှိစေနိုင်မဲ့ဟာဟုတ်လားမဟုတ်ဘူးလားဆိုတဲ့အပေါ်မူတည်ပြီးဆုံးဖြတ်သင့်ပါတယ်။အခုတင်ပြခဲ့တဲ့လေမြေပေါ်မှာစိုက်ပျိုးရေးမဟုတ်ဘဲအခြားနည်းနဲ့အသုံးချနေတဲ့နမူနာ၃မျိုးကိုကြည့်ရင်နံပါတ်၁ဖြစ်တဲ့လဲမြေရာမြေတွေကိုအကွက်ရိုက်ပြီးလူနေဖို့ရောင်းနေတဲ့မြေကစိုက်ပျိုးမြေအဖြစ်ကနေထာဝရပယ်ပြတ်သွားမှာဖြစ်ပါတယ်။ဥပဒေကြောင့်အရပြက်ပြက်သားသားတားဆီးတဲ့ကိစ္စမျိုးဖြစ်ပါတယ်။သူ့မြေကိုသူ့ဘာသာသူရောင်းနေဆိုပေမဲ့နိုင်ငံတကာနိုင်ငံမှာဘယ်နေရာကမြေကိုဘယ်အတွက်သုံးမယ်ဆိုတဲ့မူဝါဒကတော့ခိုင်မာတင်ပါတယ်။ဒုတိယအမျိုးအစားဖြစ်တဲ့စိုက်ပျိုးမြေပေါ်မှာတူးထားတဲ့ငါးကန်ပစွန်ကန်တွေကိစ္စကတော့တမတော်အစိုးရလက်ထက်မှာငားမွေးကြပါပစုံမွေးကြပါဆိုပြီးအစိုးရကတွန်းအားပေးလို့ပေါ်လာကြတာများပါတယ်။ဝင်းပြူရည်မြေအဖြစ်တရားဝင်မပြောင်းပေးဘဲနဲ့နှုတ်မိတ်တွေနဲ့လှုပ်ခဲတာတွေကြောင့်ဥပဒေကြောင့်အရလက်ရှိအချိန်မှာရှုပ်ထွေးနေတာဖြစ်ပါတယ်။ဒါမျိုးကိုကြတော့မြေအနေထားပေါ်မူတည်ပြီးစိုက်ပျိုးရေးလုပ်ရင်တိုင်းပြည်အတွက်ပိုအကျိုးရှိမလားငားမွေးပစုံမွေးတာကပိုအကျိုးရှိမလားဆိုတဲ့အပေါ်မူတည်ပြီးဖြေရှင်းသင့်တယ်လို့မြင်ပါတယ်။နောက်ဆုံးမျိုးစဖြစ်တဲ့စိုက်ပျိုးမြေပေါ်မှာထွန်ဆက်စခန်းဆောက်တာလိုမျိုးကိစ္စကိုကြတော့အပေါ်ကဖြစ်ရတွေနဲ့တဒန်းနေမထားပဲတီးကြတုံသက်တင်ပါတယ်။ဘာလို့လဲဆိုတော့ဒါကစိုက်တာပြိုးတာမဟုတ်ပေမဲ့စိုက်ဖို့ပြိုးဖို့နဲ့ဓာတ်ရိုက်တက်ဆိုင်ပါတယ်။ဒါအပြင်လက်ရှိကာလမှာလေယာလုံသားရှားပါမှုလုံသားငှားရမ်းကဈေးကြီးမြင့်လာမှုခိုင်ကျွဲခိုင်းနွား နဲပါလာမှုတွေကြောင့်စက်မှုလျာစနစ်ကိုအချိန်တို့အတွင်းကူးပြောင်းဖို့လိုအပ်နေပါတယ်။ဒီနေရာမှာပြောချင်တာကစိုက်ပျိုးမြေပေါ်မှာအခြားလုပ်ငန်းတွေလုပ်နေကြတဲ့ပြဿနာကိုကင်တွယ်ဖြေရှင်းတဲ့အခါပကတိမြေပြင်အနေအထားနဲ့ကိုက်ညီဖို့လိုပါတယ်။ဒီလိုမှမဟုတ်ဘဲဥပဒေအရဆိုပြီးမဲမဲမြင်ရလိုက်ပစ်နေမယ်ဆိုရင်တော့စိုက်ပျိုးရေးလုပ်ငန်းတိုးတက်ရေးဆိုပြီးလုပ်နေတာတွေဟာဆုပ်ယုပ်ရေးဖြစ်သွားနိုင်မှာကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။